အမေရိကန်ပြည်အစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားကလေးကပထမဦးဆုံးအကြိမ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ဒီကနေ့စနေနေ့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။ဟောပြောပွဲကျင်းပရာအိုကလာဟိုမားပြည်နယ်ထောက်ဆန်မြို့ကိုသမ္မတထရမ့်ထောက်ခံသူတွေထောင်ပေါင်းများစွာလာပြီးတော့စုဝေးနေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ဒီလူမှုစည်းဝေးပွဲလာတက်တဲ့သူတွေကိုနှာခေါင်းစီးမဖြစ်မနေတက်ကြဖို့တောင်းဆိုမှုကိုတော့အိုကလာဟိုမားပြည်နယ်တရားရုံးချုပ်ကပယ်ချခဲ့ပြီးတော့ဒီတောင်းဆိုမှုလုပ်တဲ့ဒေသခံတွေမှာဥပဒေကြောင့်လည်းဒီလိုလောက်ခွင့်မရှိဘူးလို့ပြောပါရစေ။ပွဲစီစဉ်သူတွေကတော့တက်ရောက်လာသူတွေကနှာခေါင်းစီးတက်ချင်သူတွေလက်တန့်စင်စီလိုချင်သူတွေကိုအဲ့အရာတွေပေးမယ်လို့သမ္မတထရမ့်မဲဆွဲစည်းရုံးရဲ့အဖွဲ့ကပြောပါရစေ။ပြီးတော့လာရောက်သူအားလုံးကိုကိုယ်ပူချိန်တိုင်းမှာဖြစ်တယ်လို့လည်းဆိုပါရစေ။အခမ်းအနားကျင်းပရာ The Bank of Oklahoma Center မိုးလုံးလေလုံးခမ်းမကထိုင်ကုန်ပေါင်း 19,000 ရှိပြီးတော့လက်မှတ်လိုချင်တဲ့သူကတန်းကျော်တယ်လို့သမ္မတထရမ့်မဲဆွဲစည်းရုံးရဲ့အဖွဲ့ကပြောပါတယ်။တယ်ဆန်မျိုးတော်ဝင် GT ဘိုင်နန်ကလည်းလူတသိန်းနဲ့အထက်လာရောက်ဖို့မှန်းထားကြောင်းဆိုပါတယ်။ဒီလူမှုစီဝေးပွဲကျင်းပတဲ့တယ်ဆန်မျိုးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီရက်ပိုင်းအတွင်းမြင့်တက်လာတာမလို့ကျန်းမာရေးနဲ့ဘေးရန်ရဲ့ကင်းရှင်းရေးအစီအစဉ်အသေးစိတ်ကိုတော့ပွဲစီစဉ်သူတွေခမ်းမတောင်းဝင်ရှိသူတွေစီတင်ထားရပါတယ်။